2016ခုနှစ်ရီယိုအိုလံပစ်ပြိုင်ပွဲကိုတော့ဘရာဇီးနိုင်ငံရီယိုဒီဂျနေရိုမြို့မှာဒီကနေ့ဩဂုတ်လ5ရက်နေ့မှာတရားဝင်စတင်ဖွင့်လှစ်မှာဖြစ်ပါတယ်။မာရာကာနာအာကစားကွင်းကြီးမှာကျင်းပမယ်အိုလံပစ်ပြိုင်ပွဲဖွင့်ပွဲအခမ်းအနားမှာဘရာဇီးနိုင်ငံကိုကိုယ်စားပြုတဲ့ဖန်တီးမှုတွေကိုပုံဖော်ပြသသွားမှာဖြစ်တယ်လို့ပြိုင်ပွဲတာဝန်ရှိသူတွေကပြောပါတယ်။ကုလသမဂ္ဂအတွင်းရေးမှူးချုပ်အပါအဝင်နိုင်ငံတကာကခေါင်းဆောင်တွေလည်းရီယိုမြို့ကိုရောက်ရှိနေမှာဖြစ်ပြီးဖွင့်ပွဲအခမ်းအနားအတွက်လုံခြုံရေးတွေကိုတင်ကြပ်ထားပါတယ်။ရိုက်တာသတင်းဌာနရဲ့သတင်းဆောင်ပါကိုအခြေခံပြီးကိုရနိုင်ကပြောပြပေးမှာပါရှင်
။2016အိုလံပစ်ပြိုင်ပွဲဖွင့်ပွဲအခမ်းအနားကိုတော့ရီယိုဒီဂျနေရိုမြို့ကနာမည်ကျော်မာရာကနာဘောလုံးကွင်းကြီးမှာရီယိုဒေသစံတော်ချိန်တောက်ကြနေည7နာရီမြန်မာစံတော်ချိန်စနေနေ့မနက်9နာရီခွဲမှာကျင်းပသွားမှာဖြစ်ပါတယ်။အိုလံပစ်မီးရှူတိုင်းဟာရီယိုမြို့ကိုဩဂတ်စ်လ4ရက်နေ့ကရောက်လာခဲ့ပြီးတော့အခုဆိုရင်ရီယိုမြို့တဝိုက်ကိုလှည့်လည်တည်ဆောင်နေပါတယ်။ဖွင့်ပွဲကျင်းပမဲ့မာရာကနာကွင်းကြီးမှာလည်းမနေ့ဩဂတ်စ်လ4ရက်နေ့ကမီးရှူမီးပန်းတွေနဲ့ဖွင့်ပွဲအကျိုးအစမ်းလေးချင်းပြင်ဆင်မှုတွေကိုလုပ်ခဲ့ပါတယ်။ရီယိုအိုလံပစ်ပြိုင်ပွဲရဲ့ဖွင့်ပွဲအခမ်းအနားမှာဘရာဇီးလျရဲ့ဖန်တီးမှုတွေကိုကဘာကြီးကိုပြသသွားမှာဖြစ်တယ်လို့ဖွင့်ပွဲအခမ်းအနားကိုအဓိကကြီးကြပ်ဆောင်ရွက်သူမာကိုပယ်လစ်ကပြောပါတယ်
။ There was no problem between a strong international team supporting
ဖွင့်ပွဲကိုပံ့ပိုးကူညီနေတဲ့နိုင်ငံတကာအဖွဲ့နဲ့ဘရာဇီးရဲ့ဖန်တီးမှုကြားမှာဘာမှပြဿနာမရှိပါဘူး။ဒီဖွင့်ပွဲမှာတွေ့ရမှာတွေကတော့အားလုံးဘရာဇီးနဲ့ပတ်သက်တာတွေပဲတွေ့ရမှာပါ။ဘရာဇီးရဲ့လှပတဲ့ဖန်တီးမှုတွေကလူတွေရဲ့နှလုံးသားကိုဖမ်းဆီးနိုင်မှာဖြစ်ပါတယ်။
ဒီဖွင့်ပွဲအခမ်းအနားကိုတော့ဘရာဇီးနိုင်ငံကိုကိုယ်စားပြုတဲ့တတော်ဥယျာဉ်တွေမထူးကွဲပြားမှုတွေနဲ့ပျော်ရွှင်မှုတွေကိုအဓိကအလေးပေးပြီးတော့တင်ဆက်သွားမှာဖြစ်တယ်လို့လည်းပြောပါတယ်။အခုဆိုရင်အိုလံပစ်ပြိုင်ပွဲဝင်မဲ့နိုင်ငံတကာအားကစားသမား1000ကျော်အပြင်ကုလသမဂ္ဂအတွင်းမှူးချုပ်ဘန်ကီမွန်ပြင်သစ်သမားဖွန်ဆွာအော်လန်အပါအဝင်နိုင်ငံတကာကခေါင်းဆောင်တွေလည်းအခုခါမှာရီယိုမြို့ကိုရောက်နေကြပြီးတော့ရီယိုမြို့မှာလည်းလုံခြုံရေးတွေကိုတင်းတင်းကြပ်ကြပ်ချထားပါတယ်။ပြိုင်ပွဲမတိုင်ခင်ကတော့ဆန္ဒပြပွဲတွေ၊ကျန်းမာရေးဆိုင်ရာပြဿနာတွေအပါအဝင်အားကစားခွင့်တွေနဲ့အခြားအခြေခံအဆောက်အုံတွေအချိန်မီမပြီးသေးတာတွေကြောင့်စိုးရိမ်မှုတွေအတော်လေးလည်းရှိခဲ့ပါတယ်။အိုလံပစ်အားကစားသမားတွေအနေနဲ့အားကစားရွာတွေမှာဆိုရင်လည်းရေလျက်စစ်မီအပါအဝင်တန်ရှင်းမှုမရှိတာကြောင့်ဘရာဇီးအာနာပိုင်တွေနဲ့ပွဲအစီအစဉ်ကျင်းပသူတွေဟာအတော်လေးဝေဖန်ခံခဲ့ရပေမဲ့လည်းအခုခါမှာတော့အခြေအနေတွေကတိုးတက်အခြေအနေတွေကအရင်ထက်တိုးတက်နေပြီလို့ဩစတြေးလျပြည်ခုံပြည်အဖွဲ့ကနီးပြတဦးကပြောပါတယ်။
So far so good. I mean the buildings are beautiful, the people are friendly, the food is fine.
ချင်းကြီးကကောင်းပါတယ်။ခါစားကွင်းကြီးတွေအဆောက်အဦတွေကလည်းလှတယ်လို့လူတွေကလည်းအင်တာနက်မှာဖော်ပြပါတယ်။ပြီးတော့စားတောက်ကလည်းအဆင်ပြေပြီးတော့လုပ်စရာတွေတပုံကြီးပါ
။ Rio Olympic ပြိုင်ပွဲကိုတော့ကမ္ဘာနိုင်ငံ205နိုင်ငံပါဝင်အားကစားအဖွဲ့စုစုပေါင်း208ဖွဲ့ကအားကစားနည်း39မြို့မှာဝင်ရောက်ရှင်ပြိုင်ကြမှာဖြစ်ပါတယ်။မြန်မာနိုင်ငံကတော့တနက်ပြစ်၊မြားပြစ်၊ပြေးခုံပြစ်၊ရေကူးနဲ့ဂျူဒိုအားကစားနည်း9မြို့မှာအားကစားသမား9ဦးကဝင်ရောက်ရှင်ပြိုင်သွားမှာပါ။ရီယိုအိုလံပစ်ပြိုင်ပွဲဝင်မဲ့မြန်မာအားကစားအဖွဲ့ဝင်ခုနှစ်ဦးကတော့ကိုရဲထွန်းနောင်ကိုစန်းနိုင်ကိုရန်နိုင်စိုးကိုတင့်မြတ်မအီသက်မဆန်းယူထွေးနဲ့မတ်ဆွေလီမင်းတို့ဖြစ်ကြပါတယ်။အရှင်ဘရာဇီးနိုင်ငံကတော့ပြိုင်ပွဲဝင်အားကစားသမား485ယောက်ပါဝင်ရှင်ပြိုင်ပြီးတော့အားကစားသမားအများဆုံးကတော့အမေရိကန်နိုင်ငံဖြစ်ပြီးစုစုပေါင်း952ယောက်ဝင်ပြိုင်မှာဖြစ်ပါတယ်။ပစိဖိတ်သမုဒ္ဒရာတောင်ပိုင်းကျွန်းနိုင်ငံတူဘာလူကတော့မီတာ100ပြည်ခုံပြည်အားကစားသမားတအူးနဲ့တိုင်ဝဲဝင်အားကစားသမားအနည်းဆုံးနိုင်ငံဖြစ်ပါတယ်ခင်ဗျာ